ကုလသမဂ္ဂလူခွင့်ရေးကောင်စီရွေးကောက်ပွဲကိုတောက်ကြံနေကကျင်းပခဲ့တာမှာရုရှားနိုင်ငံအနေနဲ့ပြန်အရေးမခံရဘဲနဲ့ရှုံးနေခဲ့ပါတယ်။ဒါဟာစီးရီးယားဆိုရကိုရုရှားနိုင်ငံကစီးရီးယားအကူအညီပေးတာကိုသဘောမတူတဲ့အနေနဲ့တုံ့ပြန်လိုက်တာလို့လည်းရှိမြင်နေကြပါတယ်။ထိုတွင်ညီလာခံအဖွဲ့ဝင်193နိုင်ငံကအဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအတွက်နေရာ14နေရာကိုရှုတ်ဝက်မဲပေးခဲ့ကြတာဖြစ်ပါတယ်။လူခွင့်ကောင်စီရဲ့ဒေတာတွင်နေရာနဲ့နေရာအတွက်ဟန်ဂေရီ၊ခရိုအေးရှားနဲ့ရုရှားနိုင်ငံသုံးနိုင်ငံကရှင်ပြိုင်ခဲ့တာမှာဟန်ဂေရီက144မဲ၊ခရိုအေးရှားက134မဲ၊ရုရှားနိုင်ငံက132မဲပဲရခဲ့တာပါဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားနိုင်ငံသံတမန်ကြီးဗီတလီ ချက်ကင်ကတော့ရုရှားဆိုရအနေနဲ့အကျိတ်နဲ့ပြိုင်ခဲ့ရပြီးတော့ခက်ပြီးရှုံးနေခဲ့တာဖြစ်ကြောင်းရုရှားနိုင်ငံအနေနဲ့လူခွင့်ကောင်စီမှနေတော်ကြာပါဝင်ခဲ့ပြီးနောက်တစ်ချိန်မှာပြန်အနိုင်ရမှာပါဆိုပြီးတော့ပြန်အရေးမခံရတဲ့အပေါ်မှာတိတ်အရေးမကြီးတဲ့ပုံစံမျိုးပြောသွားခဲ့ပါတယ်။စီးရီးယားပြည်တွင်းစစ်မှားသမ္မတဘရှောက်အယ်အာဆတ်ဆိုရကိုရုရှားနိုင်ငံကထောက်ခံခဲ့တာကြောင့်ကုလအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရုရှားကိုကုလသမဂ္ဂလူခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ထပ်ပြီးမရွေးချယ်ဖို့လူခွင့်ရေးအဖွဲ့80ကျော်ကမဲဆွယ်စည်းရုံးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။